မြန်မာဆိုးရွားကမေးလာတဲ့ကြောင့်လို့ရှိရင်ပြည်လုံးကျဆန္ဒခံယူပွဲတွေကျင်းပပြီးတော့အခြေခံဥပဒေမူကြမ်းတရက်ကိုတည်ပြုဖို့အဲဒီကတဆင့်ရွေးကောက်ပွဲအသစ်တွေလုပ်ပေးဖို့ကိစ္စတွေကိုကြော်ညာလိုက်ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်ခံသူတွေစန့်ကျင်ကောက်ကွက်မှုတွေပေါ်ထွက်နေပါတယ်။ဒီနေရာမှာမြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းရမှာမပါမဖြစ်ပေါင်းဖို့လိုအပ်တယ်လို့ဆိုရမယ်။တိုင်းလာအင်အားစုတွေကလည်းသူတို့ရဲ့သဘောထားတွေကိုအခုဆိုထုတ်ဖော်ပြောလာပါပြီ။အခုဆိုရင်လည်းဒီကချင်လွတ်မြောက်ရေးအဖွဲ့ KAU ကလည်းသူတို့ရဲ့သဘောထားကိုပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ကိုအောင်လင်းဦးရဲ့အကြောင်းစုံဆက်ပြီးတော့ပြောပြပါအောင်ဗျ။
ဟုတ်ကဲ့ပါအခြေခံဥပဒေမူကြမ်းတရက်ကိုအတည်ပြုရေးအတွက်လူမှုဆန္ဒခံယူပွဲတွေလုပ်ဖို့အဲ့ဒီနောက်ရွေးကောက်ပွဲအသစ်တွေကျင်းပပေးဖို့မြန်မာစစ်ဆေးရကကြေညာလိုက်တာနိုင်ငံရေးအရာတိုးတက်မှုခြေလှမ်းတရက်ဖြစ်တယ်ဒါပေမဲ့လည်းပြည်ထောင်စုအကျိုးပြည်သူလူထုအကျိုးစီးပွားတွေကိုအမှန်တကယ်ရှေ့ရှုဖို့လိုပါတယ်ဆိုပြီးတရားနာပြစ်ခတ်ရစေးအဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကသူတို့ရဲ့သဘောထားကိုထုတ်ပြန်ပြောဆိုလိုက်တာပါဒါဟာမြန်မာစစ်ဆိုးရရဲ့နိုင်ငံရေးလမ်းစဉ်9ရက်နဲ့အညီဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်တာကြောင့်လက်ခံလိုက်တာဖြစ်တယ်။ဒါပေမဲ့လည်းဒီလိုလုပ်ငန်းစဉ်တွေဆောင်ရွက်ရမှာတော့အပြည့်အဝဆက်ပြီးထောက်ခံသွားမယ်မသွားဘူးဆိုတာကိုတော့ယတိပြတ်တော့မပြောနိုင်ဘူးလို့ KNU ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဂုံမော်ကဆိုပါတယ်
။ဟုတ်ကဲ့ဒီနေရာမှာဒီအဆင့်ဟာကျွန်တော်တို့အရေးကြီးပြီးတော့ဒါကောင်းမွန်တဲ့လမ်းကြောင်းပေါ်ကိုလည်းရောက်သွားနိုင်တယ်ဆိုတဲ့သဘောကိုပြောချင်တာပါ။ဒီဟာကကျွန်တော်ရဒီ road map ရဲ့ step တစ်ခုအနေနဲ့ကျွန်တော်ကခြေလမ်းတရဖြစ်တယ်လို့မြင်တယ်ပြုလို့ရှိရင်ဒါကကျွန်တော်တို့ထုတ်ပြန်ချက်အပေါ်မှာဟိုသဘောထားထုတ်ပြန်ခြင်းဖြစ်ပါတယ်တကယ်တမ်းဒီထုတ်ပြန်ချက်နဲ့နောက်ပြန်ပြီးလုပ်လာမဲ့လုပ်ငန်းစဉ်တွေအပေါ်မှာကြိုပြီးပြောတာမျိုးမဟုတ်ပါဘူးခင်ဗျာထုတ်ပြန်ချက်အပေါ်ကိုအဓိကပြောတာပါကျွန်တော်ရှင်းလုပ်ငန်းစဉ်အတွက်ကျွန်တော်တို့ကကြိုပြီးမှဟိုဆင်းရဲထားတာမရှိပါဘူးဒီအခုပြည်လုံးချက်ဆန္ဒခံယူပွဲတွေဘယ်လိုလုပ်မလဲဆိုတဲ့အပေါ်မှာကျွန်တော်တို့ဆက်လက်ပြီးမှဟိုတုံ့တက်သွားမှာဖြစ်ပါတယ်ဒီကိစ္စကတော့ကျွန်တော်ကဒီကျွန်တော်အများတန်းပြောသလိုပါပဲဒီပြုပြင်ပြောင်းလဲရေးအတွက်တကယ်တမ်းစေတနာနဲ့လုပ်တဲ့အချက်တွေကြားလို့ရှိရင်ကျွန်တော်ကဟိုထောက်ခံရမယ်ကျူဆူရမယ်ဆိုတဲ့အချက်ရှိပါတယ်တို့တော်လည်းပဲဟိုထုတ်ပြန်ထားတဲ့ကြေညာချက်တွေလုပ်ထားတဲ့အချက်တွေနဲ့တကယ်လက်တွေ့လှုပ်ဆောင်တဲ့အပိုင်းကိုတော့ကျွန်တော်ပြန်ပြီးမှအများတန်းတုံ့တက်ရမှာပါဒါတော့အဲ့လိုနှစ်ပိုင်းပေါ့လေဒါဆိုကျွန်တော်တို့နှစ်ပိုင်းအနေနဲ့ဟိုသိစေချင်ပါတယ်
မြန်မာစစ်ဆေးရကတော့နောက်နှစ်လကြာပြုလုပ်မဲ့လူမှုဆန္ဒခံယူပွဲတွေပြီးရင်နှစ်နှစ်ကြာ2010ခုနှစ်မှာရွေးကောက်ပွဲအသစ်တွေကျင်းပမယ်လို့ကြေညာထားတာပါဒီလိုကျင်းပရမှာ KIO လိုလက်နက်ကန်အပြစ်ခတ်ရစေးအဖွဲ့တွေအနေနဲ့နိုင်ငံရေးအင်အားစုတွေအဖြစ်ပါဝင်လာနိုင်တယ်လို့လည်းသုံးသပ်မှုတွေကရှိနေတာပါ KIO ကတော့နိုင်ငံရေးအနာဂတ်အတွက်ဆွေးနွေးမှုတွေရှိပေမဲ့ရွေးကောက်ပွဲတွေမှာပါဝင်တဲ့အဆင့်ထိတော့ပါဝင်ပတ်သက်ဖို့စဉ်းစားထားတာတွေမရှိဘူးလို့ဗိုလ်မှူးကြီးကွန်မော်ကပြောပါတယ်မြန်မာနိုင်ငံကအကြီးဆုံးတိုက်ခိုက်ပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကတော့အခုလိုမြန်မာစစ်ဆေးရကကြီးညာလိုက်တာဟာတိုက်ပြည်မှာလက်ရှိရင်ဆိုင်နေရတဲ့ထွေထွေအကျပ်တဲတွေကိုပိုလို့သာစိုးဝါးသွားစေနိုင်တယ်ဆိုပြီးအခုတစ်ပတ်အတွင်းမှာပဲထူးကြီးညာရက်တစောင်းထုတ်ပြန်ကောက်ွက်ထားတာဖြစ်ပါတယ်အခုလိုဆန္ဒခံယူပွဲတွေလုပ်ပြီးအတည်ပြုဖို့စီစဉ်နေတဲ့အခြေခံဥပဒေကိုရေးဆွဲခဲ့တဲ့အမျိုးသားညီလာခံကိုနိုင်ကိုကလည်းပြည်သူ့လူထုကိုစလဲတရားခိုင်နှုန်းသာပါဝင်တယ်လို့လည်း NLD ကပြောဆိုထားတာပါဒီလို NLD ရဲ့ကန့်ကွက်ချက်ပေါ် KIO ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဗိုလ်မှူးကြီးကွန်မော်ကအခုလိုပြောပါတယ
် NLD ကထောက်ပြတဲ့အပေါ်မှာမပြောဘဲနဲ့ကျွန်တော်ကဒီဟိုပြည်သူလူထုတရားလုံးပါဝင်ပြီးတော့ပြည်သူရဲ့သဘောထားဆန္ဒအမှန်ကိုလက်လက်စွာဖော်ပြဖို့လိုအပ်တယ်ဆိုတဲ့အချက်ကိုအဓိကပြောချင်ပါတယ်ဒီကိစ္စမှာကျွန်တော်မျိုးသားညီလာခံမှာဘလော့ပဲပါစီဖြစ်စီတကယ်တမ်းဒီကိစ္စကိုလွတ်လွတ်လပ်လပ်ပေါ့နော်ဒီဆန္ဒခံယူပွဲတွေကျင်းပတဲ့ခါမှာကျတော့ပြည်သူတရားလုံးကဒါကိုယ့်ရဲ့ဆန္ဒကိုဖော်ထုတ်နိုင်ဖို့အရေးကြီးပါတယ်
KIO လိုပဲတိုင်းရင်းသားလက်နက်ကိုင်ပြစ်ခတ်ရစေးအဖွဲ့နောက်တစ်ခုဖြစ်တဲ့မွန်ပြည်စစ်ပါတီကတော့အစိုးရကတစ်ဖက်သက်ကြီးညာထားတဲ့ဒီဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးဆိုပြီးမနေ့ကပဲပြောဆိုလိုက်ပါသေးတယ်ဒီလိုမွန်ပြည်စစ်ကကန့်ကွက်လိုက်တဲ့တစ်ချိန်တည်းလို့ KIO ကနိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအဖြစ်ပြောဆိုလိုက်တဲ့အပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တူဦးကတော့အခုလိုမြင်ပါတယ
်မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်တယ်အဲဒီလိုရှိတဲ့အခြေခံတွေကိုဖြေရှင်းတဲ့ပွင့်စည်းပုံမဟုတ်ပဲဟုတ်လားတစ်ဖက်သက်ချတဲ့လုပ်ငန်းတွေကိုဆက်လုပ်သွားတာမျိုးကဘလို့မှတိုးတက်တဲ့ခြေလမ်းလို့မပြောနိုင်ဘူး။အငယ်တို့အနေနဲ့ကဒီမိုကရေစီနိုင်ငံအခုချက်ချင်းဖြစ်ရမယ်။တိုင်းရင်းသားတွေရဲ့ခွင့်ရကိုလည်းရာနှုံးပြက်ရရမယ်လို့မဆိုလိုဘူး။ဒါပေမဲ့အခု9နှစ်10နှစ်မှမဖြစ်တော့နောက်ဖြစ်ဖို့လားရှိတယ်ဆိုရင်ဒါကိုတိုးတက်တယ်လို့ပြောနိုင်မယ်။အဲ့ဒါတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ကိုယ်ပိုင်ဥစ္စာခွင့်ကိုအတိုင်းအလျောက်ပေးထားတယ်ဆိုရင်ဒါကိုတိုးတက်တယ်လို့ပြောနိုင်တယ်။အခုကဘာကိုတိုးတက်တယ်လို့ပြောရမှာ။ရေရှည်တောက်လျှောက်စေုပ်စုရေးကိုခိုင်မြဲအောင်လုပ်မယ်လောရကိုတိုးတက်တယ်လို့ပြောတဲ့ဆိုတာကတော့အင်္ဂလိပ်ကလုံးဝလက်မခံနိုင်ဘူ
း။ရန်ကုန်မြို့ကအတိုက်ခံနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP အတွင်းရေးမှူးလည်းဖြစ်တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အတွင်းရေးမှူးလည်းဖြစ်တဲ့ ဥဝေးတောင်ဖြစ်ပါတယ်မြန်မာစစ်ဆိုးရရဲ့ကြီးညာချက်တွေအပေါ်အခုလိုမြန်မာနိုင်ငံရေးအတိုင်းဝိုင်းကတန်တရားနဲ့ရှုမြင်နေကြတယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းနိုင်ငံရေးလုပ်ငန်းစဉ်တွေဟာဒီမိုကရေစီနည်းလမ်းတကျဖြစ်ဖို့သက်ဆိုင်သူတွေပါဝင်ခွင့်ရှိဖို့ဆိုပြီးတိုက်တွန်းတောင်းဆိုမှုတွေကလည်းရှိနေတာပါခင်ဗျာ